ရိကန်ပြည်နယ်ပေါ်တလန်မြို့ကိုရောက်တိုင်းဝိုင်းပွင့်စရာအကြောင်းအရာတစ်ခုခုပေါ်လာမည်လို့ဆိုရမှာပါပဲ။အရင်ရင်ခောက်တွေတုန်းကပေါ်တလန်မြို့ကကမ္ဘာအကြီးဆုံးစာအုပ်ဆိုင်ကြီးတို့စာကြီးတိုက်ကကလေးငယ်ငယ်လေးတွေအစီအစဉ်တို့ဝိုင်းဖွဲ့ခဲ့မှုပါတယ်။အခုတစ်ခေါက်ရောက်မှာကလေးတွေကကျောင်းနေအရွယ်ရောက်ပြီဆိုတော့ကလေးတွေရဲ့နွေရာသီအစီအစဉ်လေးတစ်ခုအကြောင်းအစီရင်ခံဖို့ဖြစ်လာပါပြီ။ဒီနိုင်ငံကကလေးတွေဟာလေမြန်မာနိုင်ငံကကလေးတွေလိုပဲအားရတယ်ကိုမရှိပါဘူး။မအားပုံချင်းတော့ကွာတာပေါ့လေ။မြန်မာနိုင်ငံကလေးတွေမှာကအချိန်ဘူးကျူရှင်အတန်းတွေနဲ့မအားနိုင်အောင်အလုပ်များကြတာ။ကျူရှင်သွားစားသင်းအိမ်ပြန်စားကြက်ကစားချိန်နားချိန်ဆိုတာရှားရှားကြပါတယ်။ကလေးတွေအတန်းထဲမှာစာမေးပွဲမှာရမ်းမှတ်ကောင်းစေခြင်းနဲ့မိဘတွေမောင်းသမျှတွန်းသမျှကလေးတွေလှုပ်ရှားကြရရှာတာပါ။အမေရိကန်နိုင်ငံကကလေးတွေကကြာအတန်းထဲမှာစာမေးပွဲမှာအမှတ်ကောင်းဖို့ရည်မှန်းခြင်းနဲ့မအားတာမဟုတ်ပါဘူး။နောက်လူကြီးသူကြီးဖြစ်လာတဲ့အခါလူရည်လူသွေးကောင်းနေအောင်လေ့ကျင့်ကြရင်းနဲ့မအားတာပါ။ကိုခန္ဓာပိုင်းဆိုင်ရာလေ့ကျင့်တဲ့သူကကျင့်စိတ်ပိုင်းဆိုင်ရာလေ့ကျင့်တဲ့သူကကျင့်နှစ်မျိုးနှစ်ဌာနလုံးလေ့ကျင့်တဲ့သူကလေ့ကျင့်ပေါ်ဒီလိုလေ့ကျင့်တော့လေမိဘကတွန်းပို့လို့မဟုတ်ပါဘူးလေ့ကျင့်စရာအမျိုးမျိုးတွေတဲကမှခလေးစိတ်ကြိုက်လေ့ကျင့်တာမျိုးကိုလုပ်ရတာအားကစားနဲ့ဆိုင်တဲ့စခန်းတစ်ခုခုသွားမလားပညာနဲ့ဆိုင်တဲ့စခန်းတစ်ခုခုသွားမလားခလေးစိတ်ဝင်စားတာလုပ်ပေါ်အခုဒီစကဝိုင်းဖြစ်လာဖို့အကြောင်းဖန်လာတဲ့6နှစ်ရွယ်7နှစ်ရွယ်ကလေးလေးနှစ်ယောက်ကတော့စာဖတ်တာဝါသနာပါကြတော့သူတို့ကမြို့ပေါ်ကစာကြည့်တိုက်တစ်ခုကစီစဉ်ထားတဲ့စာဖတ်ခြင်းအစီအစဉ်မှာဝင်နှွှဲလိုက်ကြတဲ့ဒီတော့သူတို့သွားတဲ့စာကြည့်တိုက်အကြောင်းစာဖတ်ခြင်းအစီအစဉ်မှာကလေးတွေဝင်နှွှဲကြပုံအကြောင်းကဝိုင်းဖွဲ့တဲ့အကြောင်းဖြစ်လာပါတယ်စာဖတ်ခြင်းအစီအစဉ်ကိုမြို့နယ်အဆင့်မြင့်စာကြည့်တိုက်ကြီးတစ်ခုကတာဝန်ယူဆောင်ရွက်ပေးတာပါမြို့နယ်နာမည်ကမော်နိုမာတဲ့စာကြည့်တိုက်ကအများပြည်သူစာကြည့်တိုက်ကြီးပေါ့ဗဟိုစာကြည့်တိုက်အပြင်မြို့နယ်အတွင်းမြို့ကလေးတွေရက်ွက်ကလေးတွေမှာစာကြည့်တိုက်အခွဲကလေးတွေရှိပါတယ်စာငှားအများအနည်းပေါ်တည်ပြီးပြောရင်ဒီစာကြည့်တိုက်အစုကဒီနိုင်ငံမှာစတုဒ္ဒဆွဲတယ်လို့ဆိုပါတယ်စာကြည့်တိုက်အစုကလောက်တာကိုင်းတာဘယ်လောက်သွက်တယ်လဲဆိုရင်စာဖတ်ခြင်းအစီအစဉ်လို့တခြားအစီအစဉ်ပေါင်းက 18,000 ကျော်တယ်အစီအစဉ်တွေမှာဝင်နှွဲသူတွေက 3,000 ကျော်တယ်နွေခါမှာလုတ်တဲ့စာဖတ်ခြင်းအစီအစဉ်မှာဝင်ပါတဲ့ကလေးတွေကကိုကြီးတစ်နှစ်တစ်နှစ်တသိန်းကျော်ပါတဲ့တယ်။စာကြည့်တတ်ရောစာကြည့်တတ်ကအစီအစဉ်တွေရောအောင်မြင်နေတာပေါ့။အောင်မြင်တဲ့အကြောင်းအရာတစ်ခုကအများပါဝင်နိုင်အောင်စီစဉ်ထားတဲ့အချက်ပါ။နွေရသည့်အစီအစဉ်ဆိုပေမဲ့တခြားအစီအစဉ်တွေမှာလို့အိမ်ကတလကိုသတင်းခွာရတဲ့အစီအစဉ်မဟုတ်ပါဘူး။အိမ်မှာပဲမိဘအုပ်ထိန်းသူရဲ့ကြီးကြပ်မှုအောက်မှာအများဆုံးလုပ်ရတဲ့အစီအစဉ်မှာစာကြည့်တဲ့ကစာအုပ်ငားမယ်ကလေးကအိမ်မှာဖတ်မယ်ဖတ်ပြီးတဲ့အခါစာကြည့်တဲ့ကိုသတင်းပို့ရမယ်သတင်းပို့ရတာကခက်ခက်ခဲခဲကြီးကြီးကျယ်ကျယ်မဟုတ်ပါဘူးစာကြည့်တဲ့ကပေးထားတဲ့စာရွက်ကလေးပေါ်မှာစာတအုပ်ဖတ်ပြီးတိုင်းအယောင်ချေဖို့အကွက်လေးတွေပေးထားပါတယ်အဲ့ဒါကိုစာအုပ်ငားရင်စာကြည့်တဲ့ရောက်တဲ့အခါပြရုံပါပဲကလေးတွေစာဖတ်ခြင်းစိတ်ပွားလာအောင်မလုံးပေးထားတာကရှိပါသေးတယ်စာအုပ်ဘယ်နှအုပ်ဖတ်ပြီးရင်ဘာစုဆိုတာမျိုးပါစုကငွေကြေးစုမဟုတ်ပါဘူး။ကလေးတွေစိတ်ဝင်စားတဲ့ပွဲလန်းတွေကိုအခမဲ့ဝင်ကွင်းတို့အစီအစဉ်မှာပါတဲ့စာအုပ်ဆိုင်တွေမှာနှစ်သက်ရာစာအုပ်တွေကိုအထူးနှုံးနဲ့ဝယ်ခွင့်တွေလိုဟာမျိုးပေါ့။စာအုပ်ကိုကလေးတွေမျက်နှိုးတက်လာအောင်စီစဉ်ထားတာပါ။ဒီလိုစုတွေပါလာတော့မိဘတွေကရိုးရိုးသားသားမှရှိကြပါမလားလို့တွေးပူခြင်းပူနေပါမယ်။ရိုးသားမှုဖျောက်မတ်မှုဆိုတာဒီလိုအစီအစဉ်မျိုးကလည်းစပါတယ်။မရိုးမသားညာတာမဖက်ဖဲနဲ့ဖက်တယ်ပြောတာစာအုပ်မပြီးဘဲနဲ့ပြီးတယ်ပြောတာမျိုးလုပ်ဖို့မပြောနဲ့စိတ်ကူးထဲမှာကိုမရှိကြပါဘူးစာအုပ်ဖတ်နေရတဲ့အရာတာကိုပဲတမက်တမောဖြစ်နေတာသတိထားမိပါတယ်စာဖတ်ရလို့ကြည်နူးတာကိုအလင်းညာနဲ့အလဲအလှယ်မလုပ်တဲ့အကျင့်ငငယ်ကလေးကရကြတာပေါ့ဒီစီစဉ်မှာကလေးတွေစိတ်ကြိုက်စာအုပ်ရွေးငားနိုင်တယ်လို့စာကြည့်တဲ့ကရွေးပေးတဲ့စာအုပ်တွေလည်းငားနိုင်ပါတယ်။ဒီနှစ်စာဖတ်အစီအစဉ်ရဲ့ဆောင်ပုဒ်ကလဟာနယ်ရဲ့စူဆန်းချင်းနဲ့လဟာနယ်နဲ့ဆိုင်တဲ့ကလေးဖတ်စရာစာအုပ်တွေကိုတစုတစည်းလုပ်ပေးထားပါဗျ။အဲ့ဒီစာအုပ်တွေတဲကငားဖတ်ရင်ဖတ်ပြီးတဲ့အခါအမှတ်ပိုပေးလိုက်ပါသေးတယ်။ခေတ်စ်ကိုကလေးတွေအမှုမဲ့အမှတ်မဲ့ဖြစ်မနေတဲ့အပြင်ဝင်နှွှဲနိုင်မှုအထောက်အကူပြုပေးတဲ့အစီအစဉ်ပါ။ ထူးခြားချက်တစ်ခုကစာမဖတ်တတ်သေးတဲ့ကလေးတွေပါအစီအစဉ်မှာပါဝင်ခွင့်ရတာပါပဲ3-4နှစ်ကလေးတွေဘယ်မှာစာဖတ်တတ်ပါမလဲသူတို့ကိုကြမိဘကဖတ်ပြရတာပေါ့ကလေးတွေကနားထောင်စာဖတ်ပြတာကိုနားထောင်တာကိုလည်းစာဖတ်ခြင်းအစီအစဉ်ကအတိအမှတ်ပြုပါတယ်ဒီအစီအစဉ်ကိုတွေ့တော့ကလေးတွေအတွက်ဝမ်းသာမိယုံတသက်မဟုတ်ဖဲစာကြည့်ကြိုက်တဲ့ရဲ့ဆောင်ရွက်နိုင်စွမ်းကိုတည်ထားမိပါတယ်အင်္ဂါပြည့်စုံတဲ့စာကြည့်ကြိုက်တဲ့ဆိုရင်ပေါ့လေအခုစာကြည့်ကြိုက်လိုမျိုးဆိုပါတော့စာအုပ်ဝဲယုံစာအုပ်ငှားယုံတသက်မဟုတ်ပါဘူးအခွန်ဆောင်ထားတဲ့မြို့နယ်ရက်ွက်အဖွဲ့အစည်းကိုစာကြည့်ကြိုက်ကဝန်ဆောင်မှုအမျိုးမျိုးပေးပါတယ်အစည်းအဝေးလုပ်ဖို့နေရာလိုနေသလားအလုပ်ရှားနေသလားနိုင်ငံသားလျှောက်လွှားတင်ခြင်းသလားဘာသာစကားတင်ခြင်းသလားသူတေသနာတစ်ခုခုလုပ်ခြင်းသလားဝမ်းမြောက်ဝမ်းသာအကူအညီပေးဖို့စာကြည့်တဲ့ကအဆင်သင့်ပါခုနိုင်ငံမှာစာကြည့်တဲ့ပညာရှင်တွေများများလာပြီဆိုတော့အဲ့ဒီလိုအခြေအနေရောက်ဖို့မဝေးလာတော့ဘူးထင်ပါရဲ့စာပေမြင့်ပြီးလူမျိုးတင်ပါစေ